စကိုင်းတိုင်းပလဲမြို့နယ်ညောင်ကုန်းကျေးရွာနဲ့ချင်းပြစ်ကျေးရွာကိုစစ်တပ်ကလေကြောင်းကနေဘုံကျဲတိုက်ခိုက်ခဲ့တဲ့အတွက်တန်ခါတော်တပားပါဝင်ရဲသား10ဦးသေဆုံးခဲ့ပြီးထိခိုက်ဒဏ်ရာရတာတွေရှိခဲ့ပါတယ်စစ်တပ်ဝေရောက်စီးနှင်းခဲ့တဲ့တိုက်ခိုက်ခဲ့တဲ့စကိုင်းမြို့နယ်ထဲမှာလည်းသေဆုံးနေတဲ့ရုပ်လောင်းတလောင်းထပ်တွေ့ခဲ့ရပြီးသေဆုံးသူ19ဦးထိရှိလာပါပြီစကိုင်းတိုင်းကအခြေအနေတွေကိုကိုစော်မိုးကျော်ကပြောပြမှာပါ
စကိုင်းတိုင်းပလဲမြို့နယ်တောင်ဘက်နှမိုင်အကွာမှာရှိတဲ့ညောင်ကုန်းရွာဖုန်ကြီးကျောင်းကိုဇွန်လ28ရက်နေ့ညနေ3နာရီကျော်အချိန်မှာစစ်တပ်ကလေကျောင်းကနေဘုံကျဲတိုက်ခိုက်ခဲ့တဲ့အတွက်တန်ဃာတော်တပါအမျိုးသမီး2ဦးနဲ့အမျိုးသား9ဦးသေဆုံးခဲ့ရတယ်လို့ဒေသခံတွေကပြောပါတယ်ညောင်ကုန်းရွာအရှိတ်ဘက်မှာရှိတဲ့ဖုန်ကြီးကျောင်းကိုဘုံကျဲတိုက်ခိုက်ခဲ့တာဖြစ်ပြီးဖုန်ကြီးကျောင်းအနောက်ဘက်မှာရှိတဲ့နေအိမ်တွေကိုပါထိမှန်ခဲ့တဲ့အတွက်နေအိမ်တွေမီးလောင်ပျက်စီးခဲ့ပြီးအရသားတွေတည်ဆုံခဲ့တာလို့မြေပြင်မှာရှာဖွေကယ်ဆယ်ရေးလှုပ်ဆောင်နေတဲ့သခင်တောင်းညိုအဖွဲ့တာဝန်ရှိသူတဦးကပြောပါတယ်
။ဖုံးချောင်းကိုပြစ်မှတ်ထားပြီးပြစ်သွားတယ်ကနေစလုံးထက်မနည်းဆုံးရှုံးမှုတွေရှိခဲ့တယ်ဗျ။အဲလက်တော့ဒီဆုံးမှုက10ဦးရှိသွားပြီကကျွန်တော်ဒီနေ့ခုမှကျွန်တော်ဒါအလောင်းလေးရှာတွေ့လာကြဆက်ရလာတယ်။မျိုးသမီးနှလောင်းတွေ့တယ်ကကျွန်တော်တို့အဲပြီးတော့ကျွန်တော်တို့ကြောင့်ကြားလေးတွေပေါ့အသက်ငယ်ဘိုင်းပေါ့အသက်ငယ်ငယ်နဲ့ဒီအသက်လက်တွေပေါ့အဲဘောလက်ပိုင်းတော့ကြောက်တယ်ဗျအဲ့တော့တော်များတယ်ဗျပါသွားတာတော်များတယ်ဒဏ်ရာရတာတွေတော့ပေါ့ကျွန်တော်တို့ရှာဖွေရေးရမပြီးသေးဘူးဗျတော်တော်အကြောင်းဆောင်တစ်ဆောင်လုံးနဲ့တော်တော်ပျက်စီးသွားတယ်တိမ်ကြောင်းရယ်ကျွန်တော်စွန်းစားအကြောင်းရယ်တော်တော်လေးကိုဒီဖျားဌာပနာတွေလည်းဟိုကျွန်တော်ပျက်စီးသွားတယ်ဒီဂေဒီရောပေါ့ဟိုတော်တော်များကိုပျက်စီးသွားတယ်ဗ
ျလင်းရင်ဟာပထမအကြိမ်ရွာအရှိပိုင်းကဘုံကြီးကျောင်းဝင်းအတွင်းကိုဘုံကျဲတိုက်ခတ်ခဲ့တာဖြစ်ပြီးဒုတိယအကြိမ်ပြောင်းလဲလာတဲ့အချိန်မှာဘုံကြီးကျောင်းအနောက်မှာရှိတဲ့နေအိမ်တွေပေါ်ကိုဘုံကျဲခဲ့တာလို့ဒေသခံတွေကပြောပါတယ်။နေအိမ်တွေထိမှန်ခဲ့တာကြောင့်မီးလောင်ပြီးအထက်မှာရှိတဲ့အရသားတွေလည်းဘုံစမှန်ကတချို့မှာမီးလောင်ဒဏ်ရာတွေနဲ့သေဆုံးခဲ့ရတာလို့ပြောပါတယ်။လက်ရှိအချိန်မှာဒဏ်ရာရသူတွေကိုဆေးကုသပေးနေပြီးပျောက်ဆုံးနေတဲ့ကလေးငယ်တွေလည်းရှိတယ်လို့မျက်မြင်သက်သေတွေကပြောဆိုပါတယ်။ညောင်ကုန်းကျေးရွာကိုလေကျောင်းကတိုက်ခတ်ခဲ့ပြီးနောက်ပလဲမြို့နယ်တဲကချင်းပစ်ကျေးရွာကိုလည်းလေကျောင်းကနေပစ်ခတ်ခဲ့လို့အရသားနှစ်ဦးထိခိုက်ဒဏ်ရာရရှိခဲ့ပါတယ်။ဒီလေကျောင်းတိုက်ခိုက်တာနဲ့ပတ်သက်လို့စစ်ကောင်စီဘက်ကသတင်းထုတ်ပြန်တာမရှိသေးပါဘူး။စကိုင်းတိုင်းတကပဲစကိုင်းမျိုးနယ်တဲကဒေသခံကာကွယ်ရေးတပ်စခန်းတစ်ခုကိုစစ်တပ်ကဇွန်လ25ရက်နေ့ကမနေ့ပိုင်းမှာဝင်ရောက်စီးနှင်းတိုက်ခိုက်ခဲ့ပြီးအရသား3ဦးအပါအဝင်ကာကွယ်ရေးတပ်ဖွဲ့ဝင်15ဦးသေဆုံးခဲ့ပါတယ်။ဂျွန်လာ28ရက်မနေ့ပိုင်းမှာတော့နောက်ထပ်တည်ဆုံနေတဲ့ကာကွယ်ရေးတပ်ဖွဲ့ဝင်တဦးရဲ့ရုပ်အလောင်းကိုတွေ့ရှိခဲ့ရတယ်လို့သခိုင်းခရိုင်တာဝန်ရှိသူတဦးကပြောပါတယ်။ဟု
တ်တယ်ဟုတ်တယ်ဆန့်ပြီးမှာ။သူရေဟိုရေဟိုအလောင်းနှလောင်းမုံတလောင်းထက်တည်တာ။15ယောက်ကြားတယ်15ယောက်ကြားတယ်ဆန့်တယ်။ဟုတ်တယ်အရင်ကမကြည့်ဘူးဒီမှာကြံတ
ယ်။ပျောက်ဆုံးနေတဲ့ဒေသခံတချို့လည်းရှိနေပြီးနှစ်ရက်ကြာတဲ့အထိအဆက်အသွယ်မရသေးဘူးလို့လည်းဒေသခံတွေကပြောပါတယ်။စစ်တပ်ကဝင်ရောက်စီးနှင်းတိုက်ခိုက်ခဲ့တာကြောင့်လက်ရှိအချိန်အထိကာကွယ်ရေးတပ်ဖွဲ့ဝင်16ဦးနဲ့အရသာ3ဦးတေဆုံးသူစုစုပေါင်း19ဦးရှိနေပြီဖြစ်ပါတယ်။စကိုင်းမြို့နယ်ထဲမှာစစ်တပ်ကအာဏာသိမ်းခဲ့တဲ့အချိန်ကစလို့အခုအချိန်ထိနှစ်နှစ်ကျော်ကာလအတွင်းနေအိမ်9000နီးပါးမီးလောင်ကျွမ်းခဲ့ပြီးအရသာနဲ့ကာကွယ်ရေးတပ်ဖွဲ့ဝင်100ကျော်အသက်ဆုံးရှုံးခဲ့ရတယ်လို့မြေပြင်စီးရင်ပြည်စုထားသူတွေကပြောဆိုပါတယ်။